င်ဘာလ14ရက်ဗုဒ္ဓနေ့မှာလစ်လာသွားမဲ့ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ယေရုရှလင်တိုင်ပင်ခံအဖွဲ့ဖြစ်ပါတယ်တမန်တော်ဝုဒ္ဓခန်းကြီး15ငွေ1နဲ့2ကိုဖတ်ရှုပါပြီးတော့ဂလာတိဩရစာခန်းကြီး2ငွေ17ကနေ14ကိုလည်းပဲဖတ်ရှုပါကနဦးအသင်းတော်မှာပရိပခဖြစ်စေတဲ့အကြောင်းအရာ2ရက်ဟာဘယ်လိုမျိုးသောအကြောင်းအရာတွေလဲဆိုတာကိုကြည့်ကြပါစို့ယူဒပြည်မှအန်တီအုပ်မြို့သို့ရောက်လာသောသူအချို့တို့ကသင်တို့သည်မောရှေ၏တရားအတိုင်းအရေးပြားလှည့်ခြင်းကိုမခံလင်ကယ်တင်တော်မူခြင်းသို့မရောက်နိုင်ဟုညီအကိုတို့အားဆုံးမဩဝါဒပေးကြ၏ထို့သူတို့နှင့်ပေါလုဘဏ္ဍပါတို့သည်ဆွေနှွေးညှဉ်းခုံခြင်းများသောအခါပေါလုနှင့်ဘဏ္ဍပါတို့သည်အခြားသောတပည့်တော်အချို့တို့နှင့်တကွထိုပြဿနာ၏အကြောင်းကြောင့်ယေရုရှလင်မြို့၌ရှိသောတမန်တော်တို့နှင့်သင်အုပ်တို့ထံသို့တွားရမည်အကြောင်းကိုစီရင်ကြ၏ထို့နောက်ပေတရုသည်အန်တီအုပ်မြို့သို့ရောက်လာသောအခါသူ၌အပြစ်တင်စရာအခွင့်ရှိသောကြောင့်သူကိုယ်တိုင်ကိုငါညင်း၍စီတရ၏အကြောင်းမူကားလူအချို့တို့သည်ယာကုပ်ထံကမရောက်မလာမီပေတရုသည်တပါးမျိုးသားတို့နှင့်အတူစား၏သူတို့ရောက်လာသောနောက်ပေတရုသည်အရေပြားလှီးခြင်းကိုခံသောသူတို့၏မျက်နှာကိုထောက်၍တပါးမျိုးသားတို့နှင့်မပောင်းဝံတယောက်တခြားစီနေ၏ကျင်းသောယူဒလူတို့သည်ပေတရုနှင့်အတူလျှက်ဝဲ၍သူတို့လျှက်ဝဲခြင်းအားဖြင့်ဘဏ္ဍပသည်လည်းသူတို့ဘက်သို့ပါသွား၏သူတို့သည်မှန်သောအင်္ဂလိတရားနှင့်အညီဖြောင့်မတ်စွာမကျင့်ကြောင်းကိုငါသည်မြင်လင်ထိုသူအပေါင်းတို့ရှေ့မှပေတရုအားငါဆိုသည်ကားတင်သည်ယူဒလူဖြစ်လက်ပင်ယူဒထုံးစံအတိုင်းမကျင့်ဘဲတပားမျိုး၏ထုံးစံအတိုင်းကျင့်လင်တပားမျိုးသားတို့သည်ယူဒထုံးစံအတိုင်းကျင့်စေခြင်းကအဘဲကြောင့်သူတို့ကိုအနိုင်ထက်ပြုသည်နည်းဆိုပြီးတော့ဖော်ပြထားပါတယ်ကနဦးအသင်းတော်ရဲ့စီလုံးခြင်းကိုခြောက်လန့်ခဲမှုတွေတကယ်ပဲခက်ခက်ခဲခဲဖြစ်ပေါ်လာခဲ့ပါတယ်ဂျူးလူမျိုးခရိယန်အချို့တွေဟာကယ်တင်ခြင်းဟာဘုရားသခင်နဲ့ထားရှိထားတဲ့ဗြဟ္မဉ္ဇဖွဲ့တဲ့လူမျိုးနဲ့သာသက်ဆိုင်တယ်လို့ယူဆကြပါတယ်။အဲ့ဒီကိစ္စကြောင့်အရေးပြားလှီးခြင်းကိစ္စဟာတိုက်ရိုက်ပတ်သက်လာပါတယ်။ယုံကြည်ခြင်းအရာတော့ဂျူးလူမျိုးယုံကြည်သူတွေဟာမိမိတို့အသက်တာနေထိုင်မှုမှာတပါးမျိုးသားနဲ့လုံးဝပေါင်းဖော်ခြင်းမပြုရဘူးလို့တထစ်ချယုံကြည်ကြပါတယ်။မိမိတို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေမယ့်အကြောင်းလို့ယုံကြည်နေကြပါတယ်။ဂျူးလူမျိုးတွေဟာထုံနှံဒလိကိုအလွန်မှပင်အလေးထားကြပါတယ်။အထူးသဖြင့်တပါးမျိုးသားတွေနဲ့ပေါင်းဖော်တာကိုတားမြစ်ကြပါတယ်။သို့သောတမန်တော်တွေကယေရှုရှင်ကိုယုံကြည်လိုတဲ့တပါးမျိုးသားတွေကိုလက်ခံပေါင်းသင်းလာတဲ့အချိန်မှာတော့အဲ့ဒီထုံနှံဒလိတွေဟာခလုတ်တန်တင်းတစ်ခုဖြစ်လာပါတော့တယ်။အကြောင်းကတော့မေရှိယအရှင်ဟာယေရှုရှင်နဲ့ဗြဟ္မဉ္ဇဉ်ပြုထားတဲ့လူမျိုးအတွေ့လို့ဓမ္မဟောင်းကျမ်းကကြိုတင်ဟောကြားထားတဲ့အတိုင်းတပါးမျိုးသားတွေအနေနဲ့ကယ်တင်ခြင်းကိုရယူလိုမယ်ဆိုရင်ရှေးဦးစွာဂျူးလူမျိုးတွေရဲ့ထုံနှံဒလိကိုခံယူရမှာဖြစ်တယ်လို့အယူရှိကြပါတယ်။အဲ့ဒီထုံးစံဒလိတွေဟာဗြဟ္မဉ္ဇဉ်ရဲ့စီမင်းစည်းကမ်းတွေပဲဖြစ်ပါတယ်။တမန်တော်ဝုဒ္ဓခန်းကြီး15ငွေ3ကနေ22မှာယေရုရှလင်အတိုင်းပင်ခံအစည်းအဝေးမှာဘယ်လိုမျိုးသောကိစ္စကိုတင်သွင်းခဲ့ကြသလဲ။ဖတ်ရှုလိုက်တဲ့အခါမှာတော့အစည်းအဝေးထဲမှာဓမ္မဟောင်းအချင်းကျင့်သုံးခဲ့တဲ့ထုံးစံဒလိဖြစ်တဲ့အရေးပြားလှီးခြင်းနဲ့တပါးမျိုးသားတွေပေါင်းဖော်ခြင်းကိစ္စကိုနည်းနည်းနည်းနည်းအကျဉ်းနဲ့ဆွေးနွေးခဲ့ကြပါတယ်။တမန်တော်တွေအသက်ကြီးတဲ့သူတွေနဲ့အန်တီယုတ်အသင်းတော်ကကိုယ်စလဲတွေအထူးတကားစီဝေးဆွေးနွေးကြပါတယ်။ဆွေးနွေးခြင်းရဲ့အချိန်ဟာကြာညောင်းပြီးတော့အဆုံးအသက်အဖြစ်ထုတ်လို့မရဖြစ်နေခဲ့ပါတယ်။ရှင်ပေတရုဘနဘနဲ့ရှင်ပေါလုတို့ဟာစကားတွေပြောခဲ့ကြပါတယ်။ရှင်ပေတရုကဖျားရှင်သူ့ကိုပိတ်ခဲ့တဲ့ယူပါယုံအကြောင်းတန်ရှင်သောဝိညာဉ်တော်ရဲ့ဆုလက်အကြောင်းကိုအကြောင်းပြုပြီးတော့တပါးမျိုးသားတွေထံကိုသာသနာပြုဖို့လမ်းဖွင့်လိုက်ပြီးဖြစ်တဲ့အကြောင်းတင်ပြခဲ့ပါတယ်။ရှင်ပေါလုနဲ့ဘနဘတို့ဟာလည်းပဲမိမိတို့ရဲ့အတွေ့အကြုံကိုတင်ပြရင်ဖျားသခင်ကသူတို့ကိုအသုံးပြုပြီးတော့တပါးမျိုးသားတွေအတွက်ကြီးမားတဲ့လှူဆောင်ချက်ကိုတည်တည်ခံကြပါတယ်။နောက်ဆုံးမှာအမှန်တရားကိုလူအများကသိမြင်လာကြပါတယ်။တမန်တော်ထုခန်းကြီး15ငွေ17မှာရှင်ပေတရုကသခင်ယေရှုရဲ့ကျေးဇူးတော်အားဖြင့်သာထိုသူတွေဟာကယ်တင်တော်မူခြင်းကိုရောက်သည့်နည်းတူငါတို့ဟာလည်းပဲရောက်ရမယ်ဆိုတာကိုငါတို့ဟာယုံကြတယ်ဆိုပြီးပေတရုပြောဆိုခဲ့ပါတယ်။တပါးမျိုးသားကိုယဉ်ညွန်းဆိုလိုပါတယ်။ယေရှုနှင့်များစွာကြာညောင်းခဲ့တဲ့ဒလိထုံးစံပြဿနာကိုအဝင်ဂလိအလင်းနဲ့ဖြေရှင်းလိုက်တာပဲဖြစ်ပါတယ်။ကျွန်တော်တို့ယုံကြည်သူတွေရဲ့အသက်တာမှာမိမိယုံကြည်အားထားခဲ့မှုတဲ့အရာတစ်ခုကိုအယူအဆပြောင်းလဲပြီးတော့အသစ်သောခံယူချက်မျိုးနဲ့လိုက်လျှောက်ခဲ့မှုပါသလား။ယနေ့ကျွန်တော်တို့ယုံကြည်သူတွေရဲ့အသက်တာမှာမိမိရဲ့ယုံကြည်ချက်ကိုပြန်လည်ဆန်းစစ်ပြီးတော့ဖျားရှင်ရဲ့အမှုတော်မှာအားကျွမ်းမှန်တဲ့ပါဝင်လှူဆောင်ကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ဗုဒ္ဓနဲ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။